မြန်မာအများပြားရှိတဲ့တရုတ်နိုင်ငံယူနန်ပြည်နယ်စပ်မြို့နှစ်ခုမှာကိုဗစ်ရောဂါတကြောပြန်ဖြစ်ပေါ်နေပြီးမြန်မာတို့လည်းကူးစက်ခံရကြောင်းယူနန်ပြည်နယ်ကျန်းမာရေးကော်မရှင်ကဒီကနေ့သတင်းထုတ်ပြန်လာပါတယ်။အပြည့်စုံတော့နန်းလောင်ကပြောပြပေးပါမှာ
။မြန်မာနဲ့နယ်စပ်ယူနန်ပြည်နယ်ရှီလီမြို့မှာကိုဗစ်ရောဂါကူးစက်သူတရက်ထဲ9ယောက်ရှိပြီးတော့အဲ့ဒီထဲက4ယောက်ဟာမြန်မာနိုင်ငံသားတွေဖြစ်တယ်လို့ယူနန်ပြည်နယ်ကျန်းမာရေးကော်မရှင်ကမတ်လ31ရက်နေ့မှာသတင်းထုတ်ပြန်ပါတယ်။ရှီလီမြို့နယ်တည်းရဲ့မြန်မာအများစုရှိတဲ့ကျဲကောင်တစ်မျိုးလုံးမှာကိုဗစ်ဆစ်ဆဲတာကိုဒေတာတာဝန်ရှိသူတွေကမတ်လ30ရက်နေ့ကနေ့ချင်းပြီးလောက်ခဲ့ပြီးနောက်တနေ့မှာတော့ရှီလီတစ်မျိုးလုံးမြန်မာနိုင်ငံသားပါမကြအားလုံးကိုကိုဗစ်ဆစ်ဆဲမှုတွေလုပ်နေတာပါဆစ်ဆဲမှုတွေလုပ်နေတဲ့ကာလအတွင်းမှာအသွားအလာနဲ့အယောင်ဝယ်လုံကအားလုံးကိုပိတ်လိုက်ပြီးတော့မြို့နှစ်ခုဆက်ထားတဲ့တရားကိုလည်းယာယီပိတ်လိုက်ပါတယ်ကျဲကောင်မြို့ကျောက်စင်းရောင်းဝယ်ရေးလုပ်ငန်းတစ်ခုကဆိုင်းမြင့်ကျော်ကလက်ရှိအခြေအနေကိုအခုလိုပြောပြပါတယ်
တော်တော်တိုင်ပေါ်တော့ဆန္ဒရပြိလိုက်တာတရစီပါတော့အကုန်လုံးလောလောဆတ်လိုက်တာကဘယ်ဆိုင်မှမဖြစ်ဘူးကဒီနေ့ကဆူလီမန်နဲ့ကိုတွေ့လို့အတော့ရောက်ပြီဆိုတော့ဆူလီမန်နဲ့ဒီနေ့ကျွန်တော်တို့ဒီကေပါအကုန်လုံးဆွတ်ပြီးပါကြတနင်္ဂနွေတရားလို့ခိုင်းနေပြီဆက်တာကိုတော့လေးပတ်လေးလေးမပတ်တော့ဆူပြီးတော့ဆက်တာတော့ဒီကေပါတော့ဆွတ်ပြီးသွားပြီဒီဆူလီကတော့ဆွတ်နေတော့မှကြ
ဆင်းနဲ့ကန်တဲ့အရာကိုလုံးလုံးကြီးတွေလဲဆူလီနဲ့ကျဲကောင်းတဲ့မျိုးလုံးမှအပြေဝအချားထားကြောင်းသူကပြောပါတယ
်ကျွန်တော်တို့တစ်ချိန်ရောတော့အမကြီးကျွန်တော်တို့အပြေမဆက်နိုင်လို့ဆိုတော့မဖောက်စီလဲတော့ဆက်နေတော့ခါရဲမှုတွေကိုတန်ဖို့လာတာကျွန်တော်ကောင်းတော့မကောင်းတော့ဆူလီကနေကျဲကောင်းရောက်နေလို့လဲပိတ်နေကျဲကောင်းကြီးကလဲဆူလီရောက်နေလို့ပိတ်နေအဲ့လိုမျိုးဖြစ်နေပြီးသွားတာကိုမပြေတော့
ကိုဗစ်ရောဂါကူးစက်ခံရတဲ့မြန်မာနိုင်ငံသားတွေမှာရောဂါလက္ခဏာပြသတာမရှိကြောင်းလဲယူနန်ကျန်းမာရေးကော်မရှင်ကရေးသားထားပါတယ်။ပြီးခဲ့တဲ့2020စက်တင်ဘာလထဲမှာရွှေလီနဲ့ကျဲကောင်ကမြန်မာနိုင်ငံသားတချို့မှာကိုဗစ်ကူးစက်သားတွေတွေ့ရပြီးတော့လူဦးရေ3000ကျော်ရှိတဲ့ရွှေလီတစ်မျိုးလုံးကိုအာဏာပိုင်တွေကရောဂါစစ်ဆေးမှုတွေတစ်ပတ်အတွင်းလှုပ်ဆောင်ခဲ့ပြီးအခုတော့ဒုတိယအကြိမ်မြောက်တစ်မျိုးလုံးအတိုင်းအတာနဲ့စစ်ဆေးနေတာဖြစ်ပါတယ်။
ဒီကအရင်နဲ့ဆိုရအောင်လည်းဒါကအရင်တော့ပထမတော့လော့ဒ်ဒေါက်တော့လည်းတော်တော်လေးဆိုးတာလော့ဒ်ဒေါက်ချလိုက်တာအခုကရှင်းပြီးမှနေတဲ့သူကတော့ကျက်ပေါက်မှာတော့အလုပ်လုပ်တဲ့သူလည်းရှိသေးတယ်သူတို့လာလို့မရတော့ဖြစ်နေတဲ့အကြောင်းလည်းအားလို့
ရှင်းလီမျိုးကတအောင်းလုံးရဲ့ပရာဟီတာကမိုင်ဦးလိုင်အေးကပြောသွားတာပါရောဂါကူးစက်တာအတည်ပြုထားတဲ့ဒီ9ယောက်ထဲက3ယောက်မှာကိုရိုနာရောဂါပိုးမျိုးကွဲတဲ့တွေ့ရှိရပြီးတော့တိကျစစ်ဆေးချက်တွေကိုတော့ဆက်လုပ်နေတဲ့ဒီကြောင်ယူနန်ကျန်းမာရေးကော်မရှင်ရဲ့ဒီကနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်